ကဘာတဝမ်းအပင်နဲ့တရိတ်ဆန်အရေးအတွက်ကြဆင်းမှုနဲ့ကြုံနေရတယ်လို့ကုလသမဂ္ဂလေးလာချက်တရက်မှာတွေးရှိခဲ့ပါတယ်။တောက်ကြနေကကိုလံဘီယာနိုင်ငံမှာသိပ္ပံပညာရှင်တွေဆွေးနွေးပွဲကထောက်ပြတဲ့အစီရင်ခံစာအရအမေရိက၊ဥရောပ၊အာရှအလယ်ပိုင်း၊အာဖရိကနဲ့အာရှပစိဖိတ်ဒေသတွေမှာသစ်ပင်နဲ့တရိတ်ဆန်တွေအရေးအတွက်အရှိန်အဟုန်နဲ့ကြဆင်းနေတယ်လို့ဖော်ပြထားပါတယ်။ဒီအစီရင်ခံစာမှာသိပ္ပံပညာရှင်600ကျော်3နှစ်အတွင်းလေ့လာတွေ့ရှိချက်တွေပါဝင်ပါတယ်။ဒီဆိုရင်ဇာအခြေအနေဟာလူတိုင်းအတွက်စီးပွားရေးအသက်မွေးဝမ်းကြောင်းအစားအသောက်လုံခြုံမှုလူမှုဘဝအရေးအသွေးတွေကိုချိမ့်ချောက်နေတယ်လို့ဇီဝမျိုးကွဲနဲ့ဂေဟာစနစ်လေ့လာရေးအဖွဲ့ IPBS ကသတိပေးလိုက်ပါတယ်။ဒီလေ့လာတွေ့ရှိချက်တွေအရ2050ပြည့်နှစ်မှာအမေရိကတိုက်မှာအပင်နဲ့တရိတ်ဆန်အရေးအတွက်ဟာ1900ပြည့်နှစ်တွေကထက်40ရာခိုင်နှုန်းလျော့နည်းသွားမှာဖြစ်တယ်လို့အစီရင်ခံစာထဲမှာဖော်ပြထားပါတယ်။